Pacific မုတ်တရာအတွင်းမှာဖြစ်ပေါ်နေတဲ့ MIFA Typhoon မုန်တိုင်းဟာဒီနေ့မှာတော့ဂျပန်နိုင်ငံတောင်ပိုင်းကကျွန်းတွေနားကိုချဉ်ကပ်လာနေတာကြောင့်ဒေသခံတွေအနေနဲ့ခိုးလုံစရာနေရာတွေကိုရှာထားကြဖို့အာဏာပိုင်တွေကသတိပေးလိုက်ပါတယ်။ MIFA Typhoon မုန်တိုင်းဟာဆက်လက်အားကောင်းနေပြီးတော့ထိုင်ဝမ်ကျွန်းအနီးကဂျပန်ပိုင်းအီရှီဂါကီကျွန်းကိုမနေ့ဖြန်မှာဝင်ရောက်နိုင်တယ်လို့ဂျပန်မိုးလေဝသနဲ့ဇလဗီရာဌာနကခန့်မှန်းထားပါတယ်။အဲ့နောက်တော့မုံတိုင်းဟာမြောက်ဘက်ကရှန်ဟိုင်းမြို့နဲ့အနီးနားတစ်ဝိုက်ကိုဆက်လက်ဥတီသွားမှာဖြစ်တယ်လို့လည်းဆိုပါတယ်။ဒီနေ့နေ့လေတိုင်းတာကျဲရတော့ဒီတိုင်ဖုန်းမုံတိုင်းဟာအီရှိဂါကီကျွန်းနဲ့မိုင်130ကျော်မှာရောက်ရှိနေပြီးတော့လေတိုင်နှုန်းကတနအီကို116ကီလိုမီတာနဲ့အနောက်မြောက်ဘက်ကိုဥတီ၍ရှားနေတယ်လို့ဂျပန်မိုးစလဌာနကပြောပါတယ်။အင်အားလုံးပြင်းတဲ့မူဖာတိုင်ဖုန်းမုံတိုင်းဟာအီရှိဂါကီကျွန်းနားတစ်ဝိုက်ကိုတလနေ့မှဝင်ရောက်ပြီးတော့အဲ့ဒီကျွန်းနားတစ်ဝိုက်ပြင်းထန်တဲ့လိုင်းလုံးကြီးတွေနဲ့လေပြင်းတိုက်ခတ်မှုတွေကိုအင်္ဂါနေ့အထိကြုံရမှာဖြစ်တယ်လို့ပြောပါတယ်မုံတိုင်းရဲ့ရွှေရှားနိုင်တဲ့အချိန်ရော့ကျလာတာနဲ့အမျှအဲ့ဒီဒေသတစ်ဝိုက်ကမုံတိုင်းနိုင်ကိုပို့ပြီးတော့အချိန်ကြာကြာခံရနိုင်ပွဲရှိတယ်လို့လည်းပြောပါတယ်ခင်ဗျာ